COVID-19 ကရောဂါကြောင့်လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့နိုင်ငံပေါင်း60ကျော်အတွက်ကုလသမဂ္ဂကဒေါ်လာ 10.3 ဘီလီယံလိုအပ်နေတယ်လို့ပန်ကြားလိုက်ပါတယ်။ကရောဂါကြောင့်ကျန်းမာရေးစီးပွားရေးထိခိုက်နေတဲ့နိုင်ငံတွေကိုအကူအညီပေးဖို့ကုလသမဂ္ဂကဒီကနေ့တောက်ချာနေ့မှာအလှူငွေတောင်းခံလိုက်တာပါ။အဲ့ဒီနိုင်ငံတွေကိုအခုမကူညီရင်နောက်မှမရေတွက်နိုင်တဲ့အသက်ဆုံးရှုံးမှုနဲ့ဒေါ်လာ trillion နဲ့ချီဆုံးရှုံးမှုတွေကြုံကြရလိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအခြေအကဲ Mark Lowcock ကပြောပါတယ်။နိုင်ငံပေါင်း40မှာ COVID-19 ကပ်ရောဂါတုံ့ပြန်နိုင်ရေးအတွက်ကုလသမဂ္ဂကမတ်လမှာဒေါ်လာ2ဘီလီယံစတင်အလှူခံခဲ့ပြီးတော့နိုင်ငံတော်တော်များများမှရောဂါပြန့်နှံ့ခဲ့တဲ့မေလရောက်ချိန်မှာတော့ 6.9 ဘီလီယံအထိတိုးပြီးအလှူခံခဲ့ပါတယ်။ဒါပေမဲ့အလှူငွေ 1.64 ဘီလီယံပဲရရှိပါသေးတယ်။ဒီကနေ့တိုးမြင့်ပန်ကြားတဲ့အလူငွေဒေါ်လာ10ဘီလီယံကျော်ဟာနိုင်ငံပေါင်း63နိုင်ငံကလူပေါင်းတန်250ကိုကူညီဖို့ဖြစ်ပြီးတော့အဓိကအားဖြင့်တော့အာဖရိကအရှေ့အလယ်ပိုင်းနဲ့လက်တင်အမေရိကဒေသနိုင်ငံတွေကိုကူညီဖို့ဖြစ်ပါတယ်။